ပြည်ခဲ့တဲ့နှစ်ပေါင်း120အတွင်းအမေရိကန်ပြည်ထောင်စုရဲ့လူဦးရေတိုးတက်မှုနှုန်းဟာ2019နဲ့2020ခုနှစ်မှာအနှိမ်ဆုံးထိရောက်လာပါတယ်။လူဦးရေ329သန်းကျော်ရှိတဲ့အမေရိကန်နိုင်ငံမှာလူဦးရေတိုးတက်မှုနှုန်းက2019ဇူလိုင်လကနေ2020ဇူလိုင်လအတွင်း 3.35 ရာခိုင်နှုန်းနဲ့လူဦးရေစုစုပေါင်း 1.3 ပဲတိုးလာတာကိုအမေရိကန်တကောင်စီးရင်ဘီရိုရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။ရွှေ့ပြောင်းအခြေချသူတွေအပေါ်ကန့်သက်ပိတ်ပင်မှုတွေချမှတ်တာနဲ့ကလေးမွေးဖွားမှုနှုန်းကျဆင်းလာတာတွေကြောင့်အမေရိကန်မှာလူဦးရေတိုးတက်မှုကျဆင်းနေတာနှစ်နက်ချေရှိနေပြီလို့လဲ The Brookings Institute ကလူဦးရေစင်ကောက်ယူမှုဌာနသုတေသနပညာရှင် William Frey ကပြောပါတယ်။ COVID-19 ကပ်ရောဂါကြောင့်ဒီအခြေအနေတွေပိုဆိုးလာစေတယ်လို့လဲဆိုပါတယ်။1918ခုနှစ်မှာ Spanish Flu လို့ခေါ်တဲ့ကမ္ဘာကပ်ရောဂါပေါ်ပေါက်ခဲ့တဲ့အချိန်တုန်းကတော့အမေရိကန်မှာလူဦးရေတိုးတက်မှုတုန်းကအခုလက်ရှိအနေထားနဲ့ပိုများပြီးတော့ 3.49 ရာခိုင်နှုန်းအထိရှိခဲ့တာဖြစ်ပါတယ်။အမေရိကန်မှာနေထိုင်နေကြတဲ့လူဦးရေသေကောင်းစင်းကိုတိကျလွတ်လပ်တဲ့အဖွဲ့ကကောက်ယူထားတာလည်းဖြစ်ပါတယ်။